ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကာလဝိုင်းယောဂကာကွယ်ဆေးတိုက်ကျွေးမှုအစီအစဉ်ကိုကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှစတင်မှဖြစ်ပါတယ်။ Cox's Bazar ခရိုင်ထဲမှာရှိနေတဲ့ဒုက္ခသည်စခန်းတွေအတွက်ကာကွယ်ဆေးတိုက်ကျွေးမဲ့အစီအစဉ်ဟာကမ္ဘာပေါ်မှာဒုတိယအကြီးအကျယ်ဆုံးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ပထမတစ်တုပ်အဖြစ်အမျိုးသမီးအမျိုးသားနဲ့ကလေးငယ်6သိန်းခွဲကိုကာကွယ်ဆေးစတင်တိုက်ကျွေးမှာဖြစ်ပြီးတော့ဒုတိယအတုပ်ကြရင်တော့အသက်တစ်နှစ်ကနေ၅နှစ်အတွင်းကလေးငယ်2သိန်းခွဲကိုကာကွယ်ဆေးတိုက်ကျွေးမယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒုက္ခသည်စခန်းတွေမှာလူတွေပြုတ်သိမ့်နေနေကြတဲ့အခြေအနေကိုသုံးသပ်ပြီးတော့ဝိုင်းယောဂပြန့်နှံ့ဖြစ်ပွားနိုင်မယ့်အခြေအနေကိုကြိုတင်ကာကွယ်တားဆီးတာဖြစ်တယ်လို့ WHO ရဲ့တောင်အာရှဆိုင်ရာအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူကပြောပါတယ်။WHO ရဲ့အစီအစဉ်နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကာလာဝိုင်းယောဂကာကွယ်ဆေး6သိန်း Cox's Bazar ကိုပေးပို့ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကျန်းမာရေးနဲ့မိသားစုစောင့်ရှောက်ရေးဝန်ကြီးဌာန WHO နဲ့တခြားအကူအညီပေးရေးအဖွဲ့တွေပူးပေါင်းပြီးတော့ဒီကာလာဝိုင်းယောဂတိုက်ကျွေးမှုအစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ August လကုန်ပိုင်းကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်း19000ရှိတယ်လို့ကုလသမဂ္ဂကတင်းနယ်လာနေကပြောပါတယ်။ဒီဒုက္ခသည်တွေအတွက်အကူအညီပေးဖို့ကုလသမဂ္ဂကဒေါ်လာ434သန်းတောင်းခံထားပြီးတော့24ရာခိုင်နှုန်းထောက်ပံ့ငွေရရှိထားပြီလို့ကုလသမဂ္ဂတွေးရမှုချုပ်ရဲ့ပြောခွင့်ရသူကတင်းနယ်လာနေသတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်။